မေရိကန်သမ္မတအင်ဖြူတော်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်ဟာမြန်မာအပါအဝင်အာဆီယံဒေသတွင်လူမှုအခြေပြုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့မနေ့တုန်းကတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တော့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူတန်ခတ်မှုနဲ့ပတ်သက်လို့မြန်မာတွေရဲ့သဘောထားကိုတီးခေါက်မေးမြန်းမှုတွေလုပ်ခဲ့ပါတယ်ဝါရှင်တန်ဒီစီသမ္မတအင်ဖြူတော်မှာဆူဇန်ရိုက်နဲ့မနေ့တုန်းကတွေ့ခဲ့တဲ့မြန်မာနိုင်ငံတွင်းကလူမှုအခြေပြုအဖွဲ့အစည်းများကကိုယ်စားလှယ်ကိုသွင်းလင်းအောင်ကို VOA မြန်မာပိုင်းအက်ဒီတာကိုတာညိုကဆက်တွယ်မေးမြန်းထားပါတယ်ရှင်
။အခုသူလေးအောင်ကြီးအခုမနေ့တုန်းကပေါ့နော်ဒီအမေရိကန်သမ္မတအင်ဖြူတော်မှာရှိတဲ့မြို့သားလူမျိုးချန်ပီဆူဇန်ရိုက်နဲ့ဒီကိုသွင်းလင်းအောင်တို့ဒီအာဆီယံနိုင်ငံတွေကတက်လာတဲ့လူမှုရပ်ဖက်ဖွဲ့စည်းကကိုယ်စားလှယ်နဲ့တွေ့တယ်လို့ကျွန်တော်သိရပါတယ်ခင်ဗျာ။အဲ့တော့ကိုယ်သွင်းလင်းအောင်အနေနဲ့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ပေါ့ဒီဆူဇန်ရိုက်ဆိုဘာတွေများဆွေးနွေးဖြစ်ပါလဲ
။အဓိကတော့ဗျာဟိုကျွန်တော်တို့စီမှာဒီယူကဝဲပြီးသွားတဲ့အခါကျတော့ဒီဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒီအတိုက်ခံပါတီပေါ့နော်ကျွန်တော်တို့ဒီဟို NLD ပါတီကအားလုံးအများစုနိုင်ရသွားတယ်ဆိုတော့တော်တော်များများဒီပြင်ပနိုင်ငံတွေကဒါပွဲပြီးသွားပြီပေါ့နော်အများကြီးမှာတော့ဒီဒီမိုကရေစီကတော့ဟိုရသွားပြီဆိုတဲ့ပုံစံမျိုးမြင်နေတဲ့အမြင်မျိုးတွေရှိတယ်ပေါ့ဆိုတော့အဲ့ဒီပုံမှာဝေဝါးမှုမရှိအောင်လို့ကျွန်တော်အဓိကထားပြီးတော့ပြောခဲ့တာပါဆိုတော့ဒီစစ်တပ်ကဟိုစစ်တပ်ရဲ့ထိန်းချုပ်မှုတွေပေါ့သူဝန်ကြီးဌာနသုံးခုကင်ထားတာလို့နော်နောက်ပြီးတော့ဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကကင်ထားတာလို့အဲ့ဒါတွေရှိသေးတယ်ဆိုတော့ကျွန်တော်ထောက်ပြတယ်နောက်ပြီးတော့အဲ့ဒီအတွက်ကြောင့်မို့လို့ကျွန်တော်ဒီ CSO တွေပေါ့ CSO တွေအတွက်လည်းဒီစိန်ခေါ်မှုတွေရှိနေတိုင်းနဲ့နောက်ဒီဘာသာရေးနဲ့ပတ်သက်တဲ့ပြည်ပခါတွေအဲ့ဒါတွေလည်းဒီဖန်တီးမှုတွေရှိနေတော့မယ်နောက်တစ်ခုကျွန်တော်အဓိကထားပြောတော့ဒိုင်းနာကိစ္စပါဒီငြိမ်းချမ်းရေးနဲ့ပတ်သက်ရင်လည်းခုနကကျွန်တော်တို့အားလုံးလည်းမပါဝင်နိုင်ဘူးတလုံးကလုတ်သွားတဲ့ကျွန်တော်ညီလာခံငြိမ်းချမ်းညီလာခံပါလေအားလုံးမပါနိုင်တဲ့ဖြစ်တိုက်ပွဲတွေဆက်ဖြစ်နေရယ်ဆိုတော့ထုံးစံတိုင်းဒီလူခွင့်ချုပ်ဖို့မှုတွေလည်းဆက်ရှိနေတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီညီယာနဲ့ပတ်သက်တဲ့ဟာပေါ့ညီနိုင်ငံမှာဆိုတာဟိုအကြီးအကဲပြဿနာတစ်ခုလည်းဟိုအပါဝင်ပေါ့နော်ဆိုတော့ညီယာပြဿနာတွေလည်းရှိနေတယ်ဆိုတော့နောက်ဆုံးဒီပေမဲ့ဒီအရေးကြီးဆုံးလို့လည်းပြောလို့ရတော့ဒီနိုင်ငံရေးကျင်းသားတွေပေါ့ဒီចောင်းသားတွေဖန်ခံထားရတယ်အခုဒီမလွတ်သေးဘူးဆိုတာအဲ့ဒါလေးကျွန်တော်အဓိကထားပြီးတော့ပြောခဲ့တာ
ပါဟုတ်ကဲ့အခုသူနည်းအောင်ဆွေးနွေးရဲ့အချက်မှာအချက်ပေါ်မှာဆူဇန်ရက်ဘက်ကဘာတွေများပြီးကုန်ထုတ်လဲဘာတွေများတုံ့ပြန်လဲ
ကျွန်တော်ကဘာပြောရရှိလဲဆိုတော့ဒီသူ့ရဲ့ဒီပြစ်မှတ်ထားတဲ့ဒီပိတ်ဆို့အရေးယူမှုတွေပေါ့အဲ့ဒါရောတချို့ဆက်ကင်ထားတဲ့နေပေါ့ဘာလို့ဒီတက်နဲ့ပတ်သက်တဲ့ခရိုနီတွေလားတက်နဲ့ဆက်ပြီးတော့ဟိုပတ်သက်နေတဲ့ခရိုနီရှိနိုင်တယ်လို့ပြောတယ်အဲ့တော့အဲ့ဒီအပေါ်မှာသူမေးရတာအဲ့ဆန်ရှင်နဲ့ပတ်သက်ပြီးတော့ဘယ်လိုအခြေအနေမျိုးမှာဆန်ရှင်တွေထားတဲ့လဲပေါ့နော်အဲ့ဒါမျိုးမေးရရှိတယ်နောက်တစ်ခုက energy အနေနဲ့ရောဒီဆန်ရှင်ထားမှာဆိုတဲ့ပုံစံမျိုး energy ဆိုတာအနေနဲ့ပြောလာနိုင်သလားပေါ့အဲ့ဒီနှခုကျွန်တော်မေးရတာအဓိကကျွန်တော်မှတ်မိတာတော့ဆိုတော့ကျွန်တော်ကတော့ပြောလိုက်တာကဆန်ရှင်ကိုဘယ်အခြေအနေမှာထားမယ်ဆိုတာကျွန်တော်တို့မေးဖို့တော့မလိုဘူးလေသူတို့ကိုယ်တိုင်ကဒီချက်ဒီလိုမျိုးချိုးဖောက်မှုတွေရှိလို့ဆန်ရှင်ထားပါတယ်လို့သူတို့ကပြောခဲ့တဲ့အခါကျတော့အဲ့ဒါနဲ့ပဲပြန်ချိန်ညှိပါလို့အဲ့လိုလူခွင့်ချိုးဖောက်မှုတွေဆက်ရှိနေရဆိုရင်တော့ထားပါတော့နော်ကျွန်တော်က NA နဲ့ပတ်သက်ပြီးတော့ကျွန်တော်ကပြောတာအစိုးရတည့်ရနေနေရတော့အဲ့လိုမျိုးပြောဖို့ဆိုတာတော့တိတ်ပြီးတော့ဟိုအဆင်ပြေမှာမထင်ဘူးလို့ကျွန်တော်အထင်တော့ဆိုတော့ကျွန်တော် CSO တွေကတော့ဒါကလိုအပ်တယ်ထင်လို့ဒါပြောသင့်တယ်ထင်လို့ပြောတာပဲဆိုပြီးအဲ့လိုမျိုးကျွန်တော်ပြန်ပြောပြပါတယ်
ဟုတ်ကဲ့နောက် American ဆူရဘက်ကဆန်ရှင်နဲ့ပတ်သက်လို့ပဲဖြစ်စီနောက်မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒနဲ့ပတ်သက်လို့ဖြစ်စီရည်တည်ချက်တစုံတရာပြောပါရှိပါလား
ပြောပွင့်နေပြောရင်သူစားရောက်လာနေရလဲပြောရတာသူကဒီစနီလဲမှာလုံးမဲ့ပွဲကိုနည်းနည်းဒီဟိုချိန်ညှိဖို့အတွက်ကျွန်တော်စီအတန်အောင်ကြားနေတာဆိုသူကျွန်တော်စီအတန်တွေပဲသူယူခြင်းနေပေါ့နော်ဆိုတော့တောက်လျှောက်တော့သူနားထောင်တာများရတာတချို့လဲကျွန်တော်ဘက်ကတချို့မိကုန်းလေးပြန်ပြီးရပါတယ်တော့ရှိပါတယ
်အခုကစနေငံကဒီရပ်ဖက်အလူဖွဲ့စည်းကကုစိန်နဲ့တွေ့ရဆိုမြမအရင်နဲ့ပတ်သက်လို့ဘယ်လောက်ထိစိတ်ဝင်စားမှုပြပါလဲ
ခုနကျွန်တော်ပြောလို့ပေါ့ကျွန်တော်ပြောတဲ့အချိန်မှာတော့သူကမိကုန်းနှစ်ခုသုံးခုတော့ပြန်ပြီးရအဲကျန်းလူတွေနဲ့ပြောတဲ့ခါမှာတော့မိကုန်းတိတ်ပြီးတော့ပြန်ပြီးရမျိုးတော့မရှိဘူးပေါ့နော်ဆိုတော့ဒါပေမဲ့သူပုံစံကတော့ဒီစနေငံလုံးပေါ်မှာဟိုညီလူညီမျှသူကဟိုစိတ်ဝင်စားမှုပြနေတဲ့သဘောမျိုးတော့အဲလိုပုံစံမျိုးတော့သူကပြနေတယ်ဗျာ
အခုကစနေငံကဒီရက်ဖက်လူမှုဖွဲ့စည်းကကုစဲတွေအနေနဲ့လာကြတယ်ဆိုတော့ဒီအစည်းအဝေးကိုအမေရိကန်ဆူရဘက်ကစီစဉ်လို့သိရပါတယ်ခင်ဗျာအတိတ်ကစီစဉ်ရဲ့ရွေချက်ကဒီအင်ဂျီရောတမရအင်ဂျီရောနဲ့ပဲတွေ့ဖို့လားတခြားပါစီစဉ်ရှိပါသေးလဲ
အတိတ်ကရွေတာကတော့ခုနပြောလို့ပဲစနေလဲမှာသူကဒီအာဆီယံကောင်းဆောင်နေတွေ့မယ်အာဆီယံနဲ့ဒီအမေရိကန်နဲ့ဂျာမန်မှာဘာတွေဆက်လုပ်လဲဘာညာဆိုပြီးပြောကြမယ်ဆိုတော့ကောင်းဆောင်နေတစ်ဖက်တည်းအတန်အောင်ပဲမယူဘဲနဲ့ကျွန်တော်ဒီရက်ဖက်အဖွဲ့အစည်းတွေဘက်ကအတန်အောင်လဲယူခြင်းနဲ့ဆိုရဲယူခြင်းနဲ့တော့လောက်တာဒါပေမဲ့ကျွန်တော်ဒီကိုရောက်တဲ့အခါကျတော့3ရက်အစီအစဉ်သွားရတယ်ဗျဒီအင်ဂျီရောနဲ့တွေ့ရတော့အဓိကဟိုအစီအစဉ်တစ်ခုပေါ့ဒါပေမဲ့ကျွန်တော်ကတော့ဒီမှာရှိနေတဲ့ Human Rights Watch တို့တခြားအဖွဲ့အစည်းတွေပေါ့နော်သူတို့ now think tank တွေပေါ့အဲ့ဒီအဖွဲ့တွေနဲ့ CSIS နဲ့အဲ့ဒီအဖွဲ့တွေနဲ့လည်းတွေ့ရတယ်ကျွန်တော်ဒီနေ့ဆိုရင်ဒီ Senate ကသူတို့ဒီနိုင်ငံရေးကော်မတီနဲ့လည်းတွေ့ရတယ်ဆိုတော့နောက်နေ့ဆိုရင်လည်းအဲ့ဒီသူတို့ဒီ State Department ကဒီ Official တော်တော်များများနဲ့တွေ့ဖို့ရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုသူလင်းအောင်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကိုတာညိုဦးဆက်သွယ်မြင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်။ဒါဟာကယ်လီဖိုးနီးယားပြည်နယ်မှာမကြခင်ပြုလုပ်မဲ့ American ASEAN ထိပ်သီးစည်းဝေးမတိုင်ခင်မှာ ASEAN ဒေသတွင်းလူမှုဖွဲ့စည်းတွေရဲ့သဘောထားကိုရယူတဲ့သဘောနဲ့အခုလိုမျိုးမြန်မာအပါအဝင်ဒေသတွင်းကလူမှုဖွဲ့စည်းကိုယ်စားလှယ်တွေကို American ကခေါ်ယူတွေ့ဆုံနေတာဖြစ်ပါတယ်ရှင်။